ကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေနှစ်ကုန်ခန့်ကြီးကျနေတာကြောက်ခမန်းနည်းနေပဲနော်ကိုသားညုံ
ဟုတ်တယ်ပြဒီ2018တစ်နှစ်လုံးတထားများများအလုံးဒီနိုမာလာအလေတပတ်ထင်းမှနေပြန်ရှုံးသွားတာလေမဆင်မွေအဲ့ဒီကကြောင့်မလို့အစုရှယ်ယာဈေးကွက်တွေမှာတခြားအစုရှယ်ယာဈေးတွေကလည်းအတော်လေးကောင်းကောင်းဖြစ်ခဲ့တယ်ဗျအ
စိုးဆုံးကတော့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင်အဲ့ဒီမီဒီယာကုမ္ပဏီ၅ခုကိုသူတို့နာမည်အရှိဆုံးစာလုံးတွေကိုယူပြီးတော့မှ fan ကိုအစုရှယ်ယာဈေးကွက်မှာအတိုးကခေါ်နေတယ်။ fan အစုရှယ်ယာဈေးတွေဘလောက်ကျတယ်ဆိုရင် November 20ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ၅ခုကောင်ဈေးကွက်တန်ဖိုးစုစုပေါင်းဈေးကျတာဒေါ်လာ1 trillion ကျော်ရဲ့စံပေါင်းတန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ1 trillion စီအထိဒီနှစ်ထဲမှာဆန်းကျင်တင်တက်ခဲ့တာ။အခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်မှုကျနေတာအမြင့်ဆုံးတက်ခဲ့ခြင်းတွေကဆိုလို့ရှိရင်ဒေါ်လာဘီလီယံ250ထက်မနည်းရှိသွားပြီရဲ့စမ်းကုန်ပြီး5ခုလုံးတစ်ခုကိုအနည်းဆုံး20ရာခိုင်နှုန်းတန်မှုကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲအမြင့်ဆုံးတန်မှုတက်ခဲ့တဲ့ဇူလိုင်လကလေးကတန်မှုရဲ့40ရာခိုင်နှုန်းတော့မှလုံပါလာ20ရင်းကကျသွားခဲ့တာမှသိမှာမဟုတ်ရဲ့
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ5ခုလုံးမှအစုရှယ်ယာဈေးတွေကျရောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်အခုလိုမျိုးထိတ်တန်းမီးပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ခရဲကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအဖြစ်တင်လို့မရဘူးရှင်စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီအမေရိကန်ရဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုယင်းကြီးမြုံနှံသူတွေဘက်ကဆိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ရောင်းနေကြတာလို့ကျွမ်းကျင်သူတွေကပြောပါတယ်
မီးပညာစုရှိရာတွေဝယ်စုထားတဲ့ယင်းနှီးနှုတ်နံသူတွေအထူးဆိုရင်တော့တော့ဒီမီးပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone 7တွေဘလောက်များများထပ်ရောင်းရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမျိုးထောက်ခံနေရတယ်မဟုတ်လား။ American စုရကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာအချိန်တင်ကြမှုတွေလုပ်လာမယ်ဆိုတဲ့စိုးရိမ်မှုကလည်းအစုရှိရာရှင်တွေရဲ့သူရဲ့အစုရှိရာတွေထောက်ရောင်းနေကြတဲ့အချက်တစ်ချက်ပဲမှသိမှာမဟုတ်လား
။ဆက်တွေကိုလူတွေအတိုင်းတွေးနိုင်ဆုံးဖြတ်နိုင်အောင်လို့လေ့ကျင့်တီထွင်တဲ့ဒီ artificial intelligence တို့ machine learning မျိုးပညာတို့ကိုမျိုးပညာကုမ္ပဏီတွေကြားမှာဒီသူတက်ကဥအောင်လို့တီထွင်နေတယ်မျိုးပညာတီထွင်နိုင်စွမ်းကကန့်တတ်ချက်မရှိဘူးငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့မျိုးပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်ဆုတဲ့သူတွေများလာခဲ့ပါတယ်ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်။ဒါပေမဲ့မကြလေအနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအမြတ်ခံမှန်းချက်တွေအပေါ်မှာတော့ရင်းနှီးမြှုပ်နှံသူတွေကတိတ်ပြီးတော့အားမရဖြစ်လာကြတာပါ
။ Goldman Sachs ရင်းနှီးမြှုပ်နှံမှုကြီးနဲ့ဗဏ္ဍာရေးလုပ်ငန်းကြီးကဆိုလို့ရှိရင် Apple ကုမ္ပဏီကရနိုင်တဲ့အမြတ်ခံမှန်းချက်ကိုယဉ်မှန်းတာတည်းရှော့ချခဲ့တယ်။ Apple တို့ iPhone တို့ iPad တို့အကြောင်းမသက်တော်တာကြောင့်တချောင်းပါပါတယ်။နောက်သူနဲ့ပြန်တိုးလို့ဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အသစ်ထွက်တဲ့iPhone X ကအရောင်းကောင်းနိုင်ချိန်မှာကောင်းနိုင်တယ်လို့တွက်ပါတယ်။ရှင်းနေ2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တူးတက်မှုတိတ်မရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
်။ Apple ကုမ္ပဏီကသူတို့အသစ်ထုတ်တဲ့ဒီ iPhone X အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအရေးအတွက်ကိုအရင်မှန်းထားတာထက်ကိုရှင်းထားခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လည်းသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေ။ဝယ်လိုအားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့။Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိတာပြီ။နောက်အစုရှယ်ယာဈေးကွက်မှာထိတ်တန်းရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးပေါ်ပါကြဲရိုက်တယ်လို့ရည်ပြီးမြုံနံမှုပိုင်းကျွမ်းကျင်သူတွေကပြောတယ်လေ
။ American နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးရ။ဥရောပမှာဆိုလို့ရှိရင် smartphone ထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အစုရှယ်ယာဈေးတွေလည်းကျခဲ့ပါရယ်။နောက် online ပေါ်မှာပဲသုံးနိုင်တဲ့ digital ငွေကြီး Bitcoin ရဲ့တန်ဖိုးဆိုလေလုံမလာစကွေနီကတစ်နှစ်ကျော်တည်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှသိမှာမဟုတ
်အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အစုရှယ်ယာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြခင်တုန်းကပြီးသွားတဲ့ဒီ Apex စီးပွားရေးဆိုင်ရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီတွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအထူးအနာဆုံးကနည်းပညာလုပ်ငန်းတွေဖြစ်တယ်လို့စီးပွားရေးဆိုင်ရာအကြေခတ်တွေကလည်းသုံးသပ်ကြပါတယ်။အဲဒါကြောင့်လည်းတခြားကုမ္ပဏီအစုရှယ်ယာတွေတဲ့နည်းပညာကုမ္ပဏီအစုရှယ်ယာတွေကိုပို့ပြီးတော့ဝယ်စုခဲ့ကြသူတွေတောင်မှသူတို့အစုရှယ်ယာတွေကိုမြန်မြန်ထုတ်ရောင်းနေကြတာလို့ဈေးကွက်သုံးသပ်သူတွေကပြောနေကြတယ်မှသိမှာမဟုတ်ရဲ့
။နောက်ပြဿနာတစ်ခုကလည်းဒီရင်းနှီးမြှုပ်နှံသူတွေဘက်ကအကျိုးအမြတ်ကိုဒီပုံမှန်ပြန်ပြရနေတာမျိုးမလိုချင်ကြတော့ဘူး။ အနည်းဆုံး10ခန်းလောက်အမြတ်မရဘူးဆိုလို့ရှိရင်တိတ်တွင်းနေတော့ပဲနဲ့ရှယ်ယာတွေကိုထုတ်ရောက်နေကြတာလို့ City Index ကဒီဈေးကွက်ဆိုင်ရာအကြီးတန်းသုတေသီ Fiona Sinclair ကတုံ့တက်ထားရကိုသားညို
2018ထဲမှာနည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအတက်ကျမြန်လို့ Facebook ကုမ္ပဏီရဲ့ကြီးကဲ Mark Zuckerberg ဆိုလို့ရှိရင်သူ့ရဲ့ကြွယ်ဝမှုတန်ဖိုးဇူလိုင်လတည်းကကျလာ34သန်းရှိပြီလို့ Bloomberg Billionaires Index ကဖော်ပြပါတယ်။ Amazon ရဲ့ CEO Jeff Bezos ဆိုလည်းစက်တင်ဘာလတည်းကဆုံးရှုံးမှုတန်ဖိုးကဒေါ်လာ42တန်းရှိနေပြီးတော့ Microsoft ပူးတွဲတည်ထောင်သူ Bill Gates ဆိုလည်းသူ့ရဲ့ကျယ်ဝမှုတန်ဖိုးကဆုံးရှုံးနေတာပြီးခဲ့တဲ့တစ်လထဲမှာပဲဒေါ်လာ5တန်းရှိနေပြီဆိုပဲဗျ
။လက်ဆောင်တွေအပြန်အလှန်ပေးကြလေးရှိတဲ့ Christmas New Year ကာလမှာရလာမယ့်အကျိုးအမြတ်ကြောင့်ဆုံးရှုံးမှုတွေကတချို့ကိုပြန်ကာမိမယ်လို့ဒီနည်းပညာကုမ္ပဏီတွေကတော့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေအထွတ်အထိပ်တက်ခဲ့တဲ့နှုန်းလောက်တော့ပြန်တက်မယ်ဆိုတဲ့ယုံကြည်မှုတွေမရှိသေးဘူး။အစုရှယ်ယာဈေးကွက်မှာဒီဈေးမတည်ငြိမ်မှုတွေကိုမြင်နေရလိမ့်အောင်မယ်လို့ဤပညာဆောင်မတွေမှာသုံးသပ်နေကြပါတယ်ရှင်။